Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဇူလိုင်လ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 3240 48တူကနေဖမ်းစင်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းထဲနားဆင်နိုင်ပါတယ်။ကျွန်တော်ရဲမင်းထွန်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်။ကျမတို့ခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုမသိရင်ထိုက်တဲ့အတူညင်ညာပေးမှာပါ။အထူးစံဆိုင်မှု Robert Mueller ဟာဒီသတင်းပတ်တဲ့လွှတ်တော်ကြားနာပွဲမှာထွက်ဆိုဖို့မသင့်ဘူးလို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Cambodia ဝန်ကြီးချုပ် Hun Sen ဟာထိုင်းပင်လယ်ကွေ့မှာရှိတဲ့ရေဒတ်စခန်းကိုပြုတ်ရေဒတ်ကိုအသုံးပြုဖို့တိုက်ဝတ်သဘောတူထားတယ်ဆိုတာမဟုတ်မှန်ကြောင်းဝန်ကြီးချုပ်ကညင်းဆိုပါတယ်။ရစစ်ဆိုင်ဝန်ကြီးဌာနကအကြီးအကဲတချို့ကိုအကြီးလိုက်စားမှုနဲ့စစ်ဆေးနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲမင်းထွန်
း။ဟုတ်ကဲ့ပါ။ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလာတစ်ခုထဲမှာတော့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်တွန်းအားပေးဆောင်ရွက်ကြဖို့အတွက်ဗင်နီဇွဲလားနိုင်ငံမှာကျင်းပနေတဲ့ဗမိုက်လှုပ်ရှားမှုဝန်ကြီးအစ်စ်အစည်းအဝေးမှာဘင်္ဂလားဒေ့ရှ်ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တာမတ်ကြီးမတ်ဆုဘီမိုမန်ကအခုလိုပြောခဲ့ပါတယ
် We are trying our best to cope with this unprecedented influx of helpless Rohingyas and provide them temporary shelter humanitarian assistance and
အပြည့်အစုံကိုတရင်တွေအပြည့်မှာနားဆင်ရပါမယ်ဒီတရွတ်လှော်အပြင်ကချင်ပြည်နယ်မှာမြန်မာစစ်တပ်ကဗဒိုင်းလွတ်လပ်ခွင့်ဆိုင်ရာအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်လို့ကချင်သေးဦးဆရာတဦးရပြောကြားချက်မြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေအတွက်ဖိအားပေးအရေးယူဖို့ကရင်တိုင်းသားတွေအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့တဲ့တွင်နိုင်ငံသားတွေအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ရဲ့ဆွေးနွေးပွဲစတဲ့တဲ့တွင်လာတွေကိုနားဆင်ကြရမှာဖြစ်ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်နောက်ဆက်မှုတဲ့စုံစမ်းရံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတားဆီးဖို့ကြိုးစားမှုရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့စုံစမ်းစစ်ဆေးမှုရောဘတ်မော်လာအနေနဲ့ဒီသတင်းပတ်လွှတ်တော်မှာကြားနာထွက်ဆိုမယ်လုပ်မယ်ဆိုလို့ရှိရင်ဆိုးဝါးစွာအဆုံးသတ်သွားနိုင်တဲ့အတွက်မထွက်ဆိုသင့်ဘူးလို့သမ္မတထရမ့်ကတနင်္လာနေ့မှာခန့်မှန်းချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြန်မစ္စတာမော်လာရဲ့ကြားနာပွဲကိုသူစောင့်ကြည့်မှာမဟုတ်ဘူးလို့လည်းပြောပါတယ်။အခုကလေးကအတော်တော်အငင်းပွားဝယ်ဖြစ်နေတဲ့ရောဘတ်မော်လာအနေနဲ့နောက်ထပ်အငင်းပွားဝယ်ကိစ္စထပ်မလုပ်သင့်ဘူးလို့လည်းသမ္မတထရမ့်ကသူ့ Twitter မှာရေးပါတယ်။အဆုံးမှာအဆိုးနဲ့ညီကုန်းချုပ်ရနိုင်တယ်လို့လွှတ်တော်ကအတူရောင်ဒီမိုကရက်တီရဲ့အခုလိုတဲကြီးမဲကြီးအညှို့နဲ့လှုပ်ဆောင်မှုကအချိန်ကုန်တာကလွယ်ပြီးဘာမှအကျိုးမရှိကြောင်းနဲ့မော်လာရဲ့အစီရင်ခံစားအဖြစ်ကဂျာဝင်နှောက်ယှက်မှုမရှိဘူး။ရုရှားနဲ့ထရမ့်မဲဆွယ်ဖွဲ့ဘာမှမပတ်သက်မှုမရှိဘူးလို့လည်းရေးထားတာပါစုံစမ်းမလာဘုတ်ဖူးနဲ့ကြိုင်အောက်လွတ်တော်ကော်မတီ28မောက်မေးမြန်းမှုတွေကိုနိုင်ပေါင်းများစွာဖြေကြားဖို့ရှိပါတယ
်ပြီးခဲ့တဲ့တောက်ချန်နေတော့ငါဟောမှုရေးလက်ချာမှာဗြိတိန်လန်တင်ရင်းနှံတင်တင်မော်ဖန်စီခံရပြီးနောက်ပိုင်းရေးလက်ချာမှာဥရောပကောင်းဆောင်နဲ့ရေတပ်ကာကွယ်ရေးမစ်ရှင်တစ်ခုထွက်ပေါ်လာရေးကူညီဖို့ဗြိတိန်ဘက်ကစဉ်းစားနေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကအောက်လွတ်တော်အမှတ်တွေကိုပြောဆိုခဲ့ပါတယ်ဗြိတိန်လန်တင်ဆွေဒင်ပိုင်စတန်နာအင်ပီရိုကိုဖမ်းဆီးခဲ့မှုအတွက်အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့ရေးနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဟန်ကမပြောခဲ့တဲ့အတွက်လွှတ်တော်အမတ်တချို့ကြောင့်အံ့ဩခဲ့ကြပါတယ်။ဟော်မုစ်ရေးလက်ကြားမှာပူရဲကင်းလှည့်ဖို့အမေရိကန်ရဲ့ကန့်လန့်ချက်ကိုပြစ်ပယ်ပြီးရေချောင်းကာကွယ်ရေးတပ်ဖွဲ့ဖွဲ့စည်းရေးဥရောပမဟာမိတ်တွေဘက်ကိုပါခဲ့တာကြောင့်ဝင်းဂျီဟန်ကိုကွန်ဆာဗေးတစ်လုပ်ဖို့ဂိုင်းဘက်တချို့ကလည်းစိတ်ဆိုးခဲ့ပါတယ်။ဟော်မုစ်ရေးလက်ချာမှာဗြိတိန်တင်မော့တွေတွာလာမှုကိုကာကွယ်မပေးနိုင်ခဲ့တာကြောင့်လွှတ်တော်မှအကြီးအကျယ်ဝေဖန်ခံရချိန်မှာပဲနိုင်ငံခြားရေးဝင်ကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
အီရန်နဲ့အနောက်နိုင်ငံတွေကြားအခုလိုပဲစီးရီးတင်းမှမှုတွေဟာတနင်္လာနေ့မှာအမြင့်ဆုံးအနေအထားကိုထပ်ရောက်လာပါတယ်။ဒီလိုရောက်လာချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့အီရန်တို့ကြားအပြန်အလှန်ဖြစ်တဲ့ဝေဖန်မှုတွေကိုထပ်ပြီးလှုပ်လာကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်အစိုးရအနေနဲ့အီရန်စီးကနေအဆိုးဆုံးအနေအထားအတွက်အသိပြန်ထားပြီးဖြစ်ကြောင်းနဲ့သမ္မတအင်ဂျီမာသတင်းတောက်တွေကိုပြောရင်သူပြောနေကြစကားတွေကိုတိုးပြီးတော့ထပ်ပြောခဲ့တာပါ။ဒါအပြင်အီရန်ဟာကမ္ဘာပေါ်မှာနံပါတ်1ချမ်းဖက်နိုင်ငံဖြစ်ကြောင်းတနင်္လာနေ့ပါကစ္စတန်သမ္မတအင်မရမ်ခန်းနဲ့ သမရအင်ဂျီအိုဘော်ရုံးခန်းမှာဓာတ်ပုံရိုက်ခံပြောကြားခဲ့တယ်လို့အီရန်ရဲ့လုပ်ရည်နဲ့သူတို့ရဲ့မလီမဆလုပ်မှုကအီရန်အစိုးရနဲ့ညှိနှိုင်းမှုလုပ်ရေးမှာပိုးပြီးခက်ခဲစေတယ်လို့ပြောပါတယ်သူတို့အနေနဲ့ဒီလိုမလုပ်သင့်ဘူးလို့လည်းပြောပါတယ်အီရန်ကသူတို့ဟာအမေရိကန်တချို့18ခုကိုဖမ်းမိကြောင်းနဲ့အဲ့ဒီကတချို့ကိုတေတံပေးခဲ့ကြောင်းကြေညာလိုက်တဲ့အတွက်အနောက်နိုင်ငံတွေနဲ့အီရန်ကြားတင်းမာမှုတွေထပ်ဖြစ်လာခဲ့ပြီးနောက်နိုင်ပိုင်းအတွင်းမှာပဲသမရထရန့်ကအခုလိုမှတ်ချက်ပေးပြောကြားလိုက်တာဖြစ်ပါတယ်
အာဖဂန်နစ္စတန်မှာစစ်ပွဲအဆုံးသတ်နိုင်ရည်နီလန်းကိုအမေရိကန်နဲ့ပါကစ္စတန်တို့ပူးရဲရှာဖွေနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းနဲ့အတူတနင်္လာနေ့ကအင်ဂျူရောသမ္မတရုံးကမှပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်အရှိအတွက်ကိုဘေးကင်းလုံခြုံမှုရှိရှိတဖြည်းဖြည်းချင်းလျှော့ချနေတဲ့တစ်ဖက်မှာပဲတာလီဘန်နဲ့လက်မှတ်ရေးထိုးသဘောတူညီချက်တစ်ခုရရှိရေးကိုပါပါကစ္စတန်နောက်တခြားသူတွေနဲ့ဆောင်ရွက်နေတယ်လို့သမ္မတထရန့်ကအင်ဂျီရောမှာပါကစ္စတန်ဝန်ကြီးချုပ်နဲ့ကနဦးတွေ့ဆုံမှုအတွင်ပြောဆိုခဲ့တာပါ။အာဖဂန်နစ္စတန်မှာငြိမ်းချမ်းရေးသဘောတူညီချက်ရဖို့နှိစက်နေပြီးအာဖဂန်နစ္စတန်မှာစီးရီးအရာဖြည့်ရှင်းချက်မရှိဘူးလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။လာမယ့်ရက်တွေအတွင်းတာလီဘန်ဘက်ကအာဖဂန်အစိုးရနဲ့ဆွေးနွေးလာရင်မျှော်လင့်ချက်ရှိတယ်လို့လည်းပါကစ္စတန်ဝန်ကြီးချုပ်ကထပ်လောင်းပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီဝီအမေရိကန်တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျက်ဆစ်ဆိုင်ဝန်ကြီးဌာနပြည်တော်စုဝန်ကြီးနဲ့ဒုဝန်ကြီးအပါအဝင်သက်ဆိုင်ရာဌာနအကြီးအကဲတချို့ကိုအဂတိလိုက်စားမှုဆိုင်ရာဆွတ်ဆွဲခြင်းနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်အဖွဲ့ဝင်တူက VOA ကိုပြောပါတယ်။ကျက်ဆစ်နဲ့ဆိုင်ဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးဝင်းခိုင်ဒုဝန်ကြီးဒေါက်တာထွန်းနိုင်သူတို့ရဲ့ဇနီးတွေဖြစ်တဲ့ဒေါ်လှလှမှုဒေါ်သိန်းသိန်းမော်တို့ရဲ့ငွေစင်းပြည်ရင်းဗန်တွေမှာအနှံထားခြင်းရှိမရှိစုံစမ်းပေးဖို့အတွက်အောက်ရီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဗဟိုဘဏ်ကိုဇူလိုင်လ9ရက်ရက်စွဲနဲ့အကြောင်းကြားထားတဲ့စာဟာလူမှုကွန်ရက်တွေပေါ်မှာတွေ့နေရပြီးဗဟိုဘဏ်ကလည်းဗန်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းပြန်ကြားဖို့အတွက်စာပို့ထားတယ်လို့သိရပါတယ်ဒီစုံစမ်းမှုဟာရက်စစ်ထုတ်လို့ရတဲ့လုပ်ငန်းကုမ္ပဏီတင်တာခေါ်ယူမှုနဲ့ပတ်သက်နိုင်တယ်လို့သတင်းတွေထွက်နေပေမဲ့အသေးစိတ်ကိုတော့တိကျအတည်ပြုနိုင်တာမရှိသေးပါဘူး။အောက်ရီလိုက်စမ်းမှုတိုက်ဖျက်ရေးကော်မရှင်နေနဲ့အောက်ရီလိုက်စမ်းမှုတိုက်ဖျက်ရေးမှာအစိုးရအဆင့်မြင့်တာဝန်ရှိသူတွေကိုစုံစမ်းအရေးယူခဲ့တာဆိုရင်တနင်္လာနေ့တိုင်းဝန်ကြီးချုပ်ကိုဖမ်းဆီးအရေးယူခဲ့တာဟာနောက်ဆုံးအကြိမ်ဖြစ်ပါတယ်။
ဟောင်ကောင်ကျွန်းမှာပြီးခဲ့တဲ့တနင်္လာနေ့တုန်းကလူလူချီတဲ့ဆန္ဒပြပွဲကြီးကိုတရုတ်ပြည်မှကြီးအပါအဝင်ကမ္ဘာတစ်လောကစောင့်ကြည့်ခဲ့တဲ့သူတွေကြားမှာတော့ပုံနှစ်ထုတ်ဝေရေလုပ်ငန်းရှင်ဘီလီယံနာတတိကြီးတူဦးဆောင်ချီတက်လာတာကိုလည်းသတိထားမိခဲ့ကြပါတယ်။အသက်80အရွယ်ဂျင်မီလန်ကတော့ပင်ပန်းနေတဲ့ပုံမတွေ့ရပါဘူး။မစ္စတာလန်ကို Civil Human Rights Front ရဲ့ခေါင်းဆောင်အသက်30အရွယ်ရှမ်ဆက်ကစ်တို့ကြွေးကြော်တဲ့ဆိုင်းပုတ်တစ်ခုကိုတစ်ဖက်တစ်ချက်ကင်ထားတာကိုဓာတ်ပုံတွေမှာတွေ့ရပါတယ်။လက်မတွေပေါ်မှာလူထုချီတက်ခဲ့ကြတာမှာတော့တခြားသူတွေကလည်းကြွေးကြော်တဲ့ဆိုင်ပုတ်ကိုကုညီတည်ဆောင်ခဲ့ကြပါတယ်။တရုတ်အစိုးရနောက်ခံပေးထားတယ်လို့အများကသိရှိထားကြတဲ့ဟောင်ကောင်ဓာခေါင်ပိုသတင်းမှာတော့ချီတက်ပွဲမှာမစ္စတာလန်ကတခြားသူတွေကိုဖြည်းဖြည်းလျှောက်ကြဖို့ပြောတယ်လို့ဖော်ပြထားပါတယ်ရှင်
။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကထိုင်းပင်လယ်ကွေ့မှာရှိတဲ့ရေသစခန်းကိုတရုတ်ရေတပ်ကိုအသုံးပြုခွင့်ပေးဖို့အတွက်တရုတ်ရဲ့သဘောတူလက်မှတ်ရေးထိုးခဲ့တယ်ဆိုတဲ့သတင်းဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်ကတနင်္လာနေ့မှာညှင်းဆိုလိုက်ပါတယ်။ဒီနေ့အစောပိုင်းကနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့တဲ့အချိန် The Wall Street Journal သတင်းစာကြီးကတနင်္လာနေ့ကဒီသတင်းကိုဖော်ပြလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကနိုင်ငံခြားစစ်စခန်းဖွင့်ခွင့်ပြုတာဟာကမ္ဘောဒီးယားနိုင်ငံရဲ့ဖွဲ့စည်းပုံဥပဒေကိုချိုးဖောက်ရရောက်တဲ့အတွက်လုံးဝမဖြစ်နိုင်ဘူးလို့ကမ္ဘောဒီးယားရဲ့ Fresh News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့တာပါ။တရုတ်ဘက်ကရောကမ္ဘောဒီးယားဘက်ကပါဒီသဘောတူညီမှုကိုထုတ်ပြန်တာမရှိသေးကြောင်း The Wall Street Journal ရဲ့သတင်းကဖော်ပြထားတာပါ။ကမ္ဘောဒီးယားမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုဗဟိုချက်ဖြစ်တဲ့တီဟာနုကီလ်အနာကရေတပ်စခန်းကိုအသုံးပြုခွင့်ပေးဖို့အတွက်ကမ္ဘောဒီးယားနဲ့တရုတ်တို့သဘောတူညီမှုရရှိခဲ့တယ်လို့အမည်မဖော်လို့တဲ့ American အစိုးရအရာရှိတွေကိုကိုးကားပြီးတော့ Wall Street Journal ကဖော်ပြလိုက်တာဖြစ်ပါတယ်။
နိုင်ငံတကာအနုမြူစွန့်အင်အေဂျင်စီ IAEA ရဲ့အကြီးအကဲအငင်းပွားပွဲအီရန်နျူကလ িয়ার အစီအစဉ်ရေဆွေးနွေးညှိနှိုင်းမှုတွေမှာထဲထဲဝင်ဝင်ပါဝင်ခဲ့တဲ့ဂျပန်တန်တမာယူကီယာအမနိုဟာအသက်82နှစ်အရွယ်တနင်္လာနေ့ကကွယ်လွန်ခဲ့ကြောင်း IAEA ကကြေညာပါတယ်နျူကလ িয়ার စွန့်အင်လက်နက်ဖြတ်သိမ်းရေးလက်နက်မပြန့်ပွားရေးတန်တမာရေးအတွေ့အကြုံများသူအာမနိုဟာကမ္ဘာတလွန်နျူကလ িয়ার အရေးကိစ္စတွေကိုထိန်းချုပ်တဲ့အရေးပါတဲ့ကုလသမဂ္ဂအေဂျင်စီအကြီးအကဲဖြစ်ပါတယ
်အင်္ဂလိပ်မနက်ဖြန်နောက်ဆုံးရမြန်မာနဲ့နိုင်ငံသားသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်သိန်းကြီးထိုက်တို့ပြောခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်လက်တင်ပြပေးပါမယ်ရင်းကြာရီတနေပြန်ရေးအတွက်တွန်းအားပေးဆောင်ရွက်ကြဖို့အာဆီယံဖွဲ့ဝင်နိုင်ငံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမျိုးတော့ကာရာကတ်စ်မှာကျင်းပတဲ့ဗမာနိုင်ငံများလှုပ်ရှားမှု Non-Aligned Movement ရဲ့ဝင်ကြီးများအစဉ်အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သားမကြီးကတိုက်တွန်းသွားတာပါ။အပြည့်အစုံကိုမတ်သိန်းကြီးထိုက်ကစူးစီးတင်ပြပေးမှာဖြစ်ပါတယ်။
မြန်မာနိုင်ငံအဖွဲ့ဝင်ဖြစ်ပါဝင်တဲ့ဗမလိုက်နိုင်ငံများလှုပ်ရှားမှုရဲ့ဝင်ကြီးများအဆင့်အစည်းအဝေးကိုဇူလိုင်လ18ရက်နေ့ကနေ21ရက်နေ့အထိဗင်နီဇွဲလားနိုင်ငံမြို့တော်ကာရာကတ်စ်မှာကျင်းပခဲ့တာပါဒီအစည်းအဝေးမှာတော့နယူးယောက်အခြေဆိုင်ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတန်အမတ်ကြီးမာဆွတ်ဘင်မိုမင်းကရိုဟင်ဂျာတွေထိုင်ပြန်နိုင်ရေးအတွက်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကကြိုးပမ်းပေးဖို့တိုက်တွန်းသွားပါတယ
် We are trying our best to cope with this unprecedented influx
အကူအညီမဲ့နေတဲ့ရိုဟင်ဂျာတွေအရေးကိုကျွန်တော်တို့အနေနဲ့အကောင်းဆုံးဖြေရှင်းနိုင်အောင်ကြိုးစားနေပြီးသူတို့ကိုယာယီခေလုံရေးစခန်းတွေလူသားချင်းစာနာထောက်ထားမှုနဲ့အကာအကွယ်ပေးထားပါတယ်ဒီပရိပခကြီးကိုဖြေရှင်းနိုင်ရေးမှာ NAM အဖွဲ့ဝင်တွေရဲ့ထောက်ပံ့မှုအတွက်ကျေးဇူးတင်ပါတယ်ဒါပေမဲ့လည်းဌာနပြန်ရေးလုပ်ငန်းစဉ်ကြီးကရှေ့ကြပြီးခက်ခဲနိုင်တာကြောင့်ရိုဟင်ဂျာတွေကိုပြန်ခေါ်ပါမယ်ဆိုပြီးပေးထားတဲ့ကတိအတိုင်းမြန်မာအာဏာပိုင်တွေဘက်ကဆောင်ရွက်လာနိုင်ရေးအတွက်အထူးသဖြင့်မြန်မာရဲ့အိမ်နီးချင်းအာဆီယံနိုင်ငံတွေကိုတိုက်တွန်းလိုပါတယ
်မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ကူမှုနဲ့ဌာနပြန်ရေးလုပ်ငန်းစဉ်အတွက်ဂျားဝင်ဆောင်ရွက်ပေးနိုင်ရေးအာဆီယံရဲ့ဆောင်ရွက်မှုတွေကိုကြိုးဆိုကြောင်းဒုက္ခသည်တွေဌာနပြန်ရေးအတွက်ပနာမလိုအပ်ချက်တွေကိုမတ်လ၄ရက်နေ့ကနေ၃ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ကောက်ယူခဲ့ကြတဲ့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြောဆိုပြီးအာဆီယံရဲ့ဒီအကြံပြုချက်တွေကိုအကောင့်ထဲဖော်ရေးမျှော်လင့်ကြောင်းလဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုအဖွဲ့ဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒုက္ခသည်တွေဌာနပြန်ရေးအာဆီယံရဲ့အကြံပြုချက်၃ရပ်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံမှုနဲ့တဆင့်ကန်ရွှေ့ပြောင်းပေးနိုင်တဲ့အင်အားတိုးချက်ဖို့တရင်းစကားဖြန့်ဖြူးရေးကိုခိုင်မာစေဖို့အခြေခံဝန်ဆောင်မှုတွေရရှိရေးဆောင်ရွက်ပေးဖို့လို့ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမတ်ကြီးကတော့ရခိုင်ပြည်နယ်တွင်ရက်ဆက်ချင်းချုပ်မှုတွေကျူးလွန်ခဲ့ကြတဲ့တာဝန်ရှိသူတွေကိုအရေးယူဖို့တိုက်တွန်းလိုက်ပါတယ်။
We believe that respect for international law is a must and as such it is the responsibility
နိုင်ငံကဥပဒေတွေကိုလေးစားလိုက်နာရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နိုင်ငံတွေအနေနဲ့လည်းနိုင်ငံတကာလူသားချင်းစာနာထောက်ထားမှုနဲ့လူအခွင့်အရေးဥပဒေတွေကိုအပြည့်အဝလေးစားလိုက်နာဖို့တာဝန်ရှိပါတယ်။ရိုဟင်ဂျာတွေထပ်ပြေးရတဲ့အခြေအနေမျိုးရက်ဆက်ကြမ်းကြုတ်တဲ့ပြည်ပခါတွေထပ်ပြီးမဖြစ်ဖို့ဆိုရင်တော့ရခိုင်ပြည်နယ်အတွင်းကရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့ပြက်ကွက်တဲ့တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးရပါမယ်။ငြိမ်းချမ်းမှုရှိမှသာရေရှည်စည်းလုံးမှုပေါ်လာနိုင်ပြီးစိုးရိမ်ကြောက်ရွံ့မှုကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိညီညီညွတ်ညွတ်နေထိုင်နိုင်မှာဖြစ်ပါတယ်။
ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေအပေါ်စိုးရိမ်ကြောင်းလူပေါင်းများစွာအိုးအိမ်ဆွတ်ထွက်ပြေးရမှုတွေတေဆုံးမှုတွေဖြစ်စေတဲ့လက်နက်မဲ့အရက်သားတွေအပေါ်ကျူးလွန်တိုက်ခိုက်ကြသူတွေမြန်မာလုံခြုံရေးတပ်တွေအပေါ်တိုက်ခိုက်မှုတွေအပါအဝင်အကြမ်းဖက်လုပ်ရမှန်သမျှကိုရှုတ်ချကြောင်းလဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုဝန်ကြီးတွေကပြောပါတယ်ဒုက္ခသည်တွေဌာနပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကိုအကောင့်ထဲဖော်ဖို့လဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုဝန်ကြီးများအဆင့်စီအွေကတိုက်တွန်းပါတယ်။ဒါအပြင်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဆန္ဒအလျောက်ဌာနပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့ကိုလည်းတိုက်တွန်းသွားပါတယ်။ကိုဗီယန်နန်ကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့လဲမြန်မာအစိုးရကိုတိုက်တွန်းပါတယ်။ဘင်္ဂလားဒေ့ရှ်အမတ်ကြီးမာဆွတ်ဘင်မိုမင်းကတော့ရိုဟင်ဂျာပြည်ပခါကဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းငြိမ်းချမ်းရေးကိုပါထိပါးလာမဲ့အခြေအနေစီဥတီသွားနိုင်တယ်လို့ပြောဆိုပါတယ်။
T
challenge facing Bangladesh, which has the potential to lead to deterioration of peaceful conditions in our country.
ဒေသတွင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ငြိမ်းချမ်းတဲ့အခြေအနေကိုထိခိုက်ရွံ့ရွံ့မှုစီဦးတည်နိုင်တဲ့အလားအလာရှိတဲ့ချင်းချောက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်ရင်ဆိုင်နေရပါတယ်။အားလုံးသိကြပြီးတဲ့အတိုင်းပါပဲ။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအင်အားအလွန်ကျွံ့သုံးပြီးလူခွင့်ရေးအကြီးအကျယ်ချိုးဖောက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ပြစ်မှတ်ထားအက 25 ရက်နေ့ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတာပါအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပါတယ
်ရိုဟင်ဂျာတိုက်ချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေဟာလူမျိုးတုံးသွားစေဖို့ရွေးချက်ပါတယ်လို့ကုလသမဂ္ဂလွတ်လပ်တဲ့အချက်လက်ရှာဖွဲ့ကပြောဆိုထားပြီးတမ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်လုံခြုံရေးဆိုင်ရာတာဝန်ရှိသူ5ဦးကိုနိုင်ငံတကာတရားဥပဒေနဲ့အညီအရေးယူဖို့တိုက်တွန်းထားပါတယ်ရှင
်မတ်တင်ဂျီတိုင်ပြောပြတော့တာပါဆက်လက်ပြီးကချင်ပြည်နယ်မှာမြန်မာစစ်တပ်ကခရီးယန်ဖျားကြောင်းတွေကိုပြစ်မှတ်ထားဖိနှိပ်တာတွေဘာသာရေးဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးညှဉ်းပန်းတာတွေရှိနေကြောင်းကချင်သင်းအုပ်စရာလန်ဂျောဂမ်ဆန်ကပြည်ခဲ့တဲ့သတင်းပတ်က Washington DC မှာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံကကြီးလာကံမှာပြောကြားခဲ့ပါတယ်မတ်အင်ဂျင်နီယာကအပြည့်အစုံကိုဆက်လက်တင်ပြမှာဖြစ်ပါခင်ဗျာ
အမေရိကန်နိုင်ငံသားရဲ့ဌာနကဦးစီးပြီး Washington DC မှာဇူလိုင်လ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝင်ကြီးများအဆင့်အစည်းအဝေးမှာမြန်မာနိုင်ငံမှာဘာသာရေးဖိနှိပ်ခံရတဲ့အခြေအနေတွေရိုဟင်ဂျာမွတ်စလင်တွေအပေါ်ရရဆက်ဆက်နှိမ်ပန်းနှိပ်စက်မှုတွေနဲ့ဒီကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူမှုတွေအကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကသူ့ရဲ့မိန့်ခွန်းမှာအခုလိုမိမောင်းထိုးပြောကြားခဲ့ပါတယ
် In Burma, each of you has had the chance to hear how the military has brutalized and persecuted the Rohingya, the large majority of whom are Muslim.On Tuesday
မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကဘလို့နှိမ်ပန်းနှိပ်စက်နေတယ်လဲဆိုတာဒီကိုတက်ရောက်လာကြသူတွေတဦးချင်းစီအနေနဲ့တီးခွင့်ရမှာပါဒီလိုကြီးမားလာတဲ့ရက်ဆက်ကြမ်းကြုတ်မှုတွေမှာပါဝင်ပတ်သက်နေတဲ့မြန်မာစစ်တပ်ထိပ်တန်းအကြီးအကဲ2ဦးနဲ့အစိမ့်မြင့်ခေါင်းဆောင်2ဦးအပေါ်သူတို့တဦးချင်းစီကိုဗီဇာပိတ်ပင်ကန့်တတ်တဲ့အရေးယူမှုကိုအမေရိကန်ပြည်အောင်စုကအင်္ဂါနေ့ကကြေညာခဲ့ပါတယ်အခုလိုမြန်မာစစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုအများပြည်သူရဲ့ဆန္ဒအတိုင်းအရေးယူတဲ့အမေရိကန်အစိုးရရဲ့လှုပ်ရက်ဟာနိုင်ငံတကာမှာလည်းပထမဦးဆုံးအကြိမ်ဖြစ်ပါတယ်
။ဒါ့အပြင်အစည်းအဝေးမှာရှိနေတဲ့မြန်မာစစ်တပ်ရဲ့ဖမ်းဆီးနှိပ်စက်ထောင်ချမှုကိုခံခဲ့ရတဲ့ကချင်သင်းအုပ်စရာလန်တော်ကမ်ဆန်အကြောင်းကိုလည်းဝင်ကြီးပေါ်ပီယိုကသူ့ရဲ့မိန့်ခွန်းမှာအခုလိုတည်တံ့ထုတ်ဖော်ပြောဆိုခဲ့ပါတယ
်။ Targeting the Rohingya is just one part of the military's decades-long war in Burma on ethnic and religious minorities.
Rohingya တွေကိုပြစ်မှတ်ထားဖိနှိပ်မှုဟာမြန်မာစစ်တပ်ရဲ့ဆယ်စုနှစ်ပေါင်းများစွာကြာပြီဖြစ်တဲ့တိုင်းရင်းသားဘာသာရေးလူနည်းစုတွေနဲ့ပဋိပက္ခဖြစ်နေတဲ့အစိပ်ပိုင်းတစ်ခုပဲဖြစ်ပါတယ်။အခုဒီပွဲကိုကျွန်တော်တို့နဲ့အတူတက်ရောက်လာသူတဦးရှိနေတာကိုတွေ့ရမှာပါ။သူကတော့တင်းအုပ်ဆရာလန်ဂျောဂမ်ဆန်ပါ။သူဟာအချင်းထောင်ထဲမှာ15လကြာနေခဲ့ရတာပါ။ကချင်မှာလေကြောင်းတိုက်ခိုက်မှုကြောင့်ကက်သလစ်ခရစ်ယာန်ကျောင်းတွေပျက်စီးခဲ့တာကိုသတင်းတောက်တွေကိုလိုက်လံပြသခဲ့လို့ဆိုပြီးအပြစ်ပေးခံခဲ့ရတာဖြစ်ပါတယ်။တင်းအုပ်ဆရာဆန်ကိုကြိုဆိုပါတယ်
။ဒါဟာကချင်ပြည်နယ်မှာတကြောပြန်ဖြစ်လာတဲ့ပဋိပက္ခတွေနဲ့အတူခရစ်ယာန်ဖျားရှိခိုးကျောင်းတွေကိုပြစ်မှတ်ထားဖြုတ်ခွဲတာတွေနဲ့ဘာသာရေးဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးမှုတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအထူးလေးပေးအာရုံစိုက်လာတာတွေ့ရတယ်လို့အမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်ကပြောရီကိုပြောပါတယ်
။ခုဒီတစ်ခါတော့ဘာသာရေးနဲ့ပတ်သက်မှာဆွေးနွေးပွဲလုပ်တဲ့အချိန်မှာတော့သူတို့တော်တော်နားလည်သွားကြတဲ့ပုံကြီးကျွန်တော်တွေ့ရပါတယ်။နောက်ဒီနိုင်ငံတကာကအကြီးအကဲတွေဒီနိုင်ငံသားတွေဝန်ကြီးတွေလာတဲ့ကွယ်မှာအကုန်လုံးကိုရောဒီမှာဖြစ်နေတယ်ကျွန်တော်ကချင်ပြည်နယ်မှာဖြစ်နေတဲ့ဟာတွေရောပြောပြဖြစ်တာပေါ့ highlight လုပ်တာတော့အရင်တော့တခါမှမချုံဘူးလို့ဒီစူးစိုက်မှုခံရတာပေါ့
ကချင်နှစ်ချင်းခရစ်ယာန်အသင်းတော်ရဲ့တင်းအောင်စီကအသက်38နှစ်အရွယ်လန်ဂျော်ကမ်ဆန်ကိုယ်တိုင်လည်းသူ့ကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့စဉ်မှာနှိပ်စက်ခဲ့ပုံတွေကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှနိုင်ငံတကာသတင်းတောက်တွေကိုပြောပြခဲ့ပါတယ်။လန်ဂျော်ကမ်ဆန်ရဲ့ထွက်ဆိုချက်တွေကိုကြည့်မယ်ဆိုရင် Standard Army ဖြစ်အောင်စ조사နေပါတယ်ဆိုတဲ့မြန်မာစစ်တပ်အတွက်အပြောနဲ့လက်တွေ့လုပ်ရတခြားစီဖြစ်နေရဆိုတာပြသနေကြောင်းကမ်ဆန်ကပြောပါတယ
်။နိုင်ငံတကာမှာအခု Standard Army လို့ပြောတဲ့ပေါ်ဆောင်လာခြင်းနဲ့ဒီမြန်မာစစ်တပ်ကနေပြီးတော့ပြုပြင်ပေါင်းပြောင်းလဲမှုဆိုတာနိုင်ငံတကာကိုပြောလာတဲ့အချိန်မှာဒီ professional army မဖြစ်သေးတဲ့ဆိုရဲသဘောတဘာပေါ့အများကြီးကွန်ကွန်ကွတ်ပေါ်ပြသွားနိုင်တာပေါ့ဒီဆရာကမ်ဆန်ရဲ့ဖြစ်ရက်ကအလောက်ကြီးအင်မတန်ကိုအရင်တော့ရဲ့ဒီအာနာရှင်ခက်ကအတိအကျနဲ့ခုတတိရှိနေစင်းနေဆိုတာပေါ့ကွန်ကွန်ကွတ်ပြသွားဖြစ်သွားပါတယ်
Okay, error. Dikachin, teo siago. Sit a gap loud tea, him pan, nix a kid, the lesura, tikun yagalation.
Well, just through Christmas yama, pancake and yas. She don't have to be joto dora, not the gono joto dero, joto madruya truck up, masitaka, sakao, but you chick, but Nana Ivaki, Manamo Lenti, like Papi Ma Mount Kixaro. Now, sakao money, but at that scene, look charado, then I mount Janaro, look yarabono.
ဒီလိုက်နေဆိုရအနေထားပုံစံနဲ့လုပ်ကြရတဲ့ဟာတွေတို့နောက်စက်ကိုရောက်တဲ့အချိန်မှာတနတ်ဖောက်တာတို့ဒီဟာတွေကနေပြီးတော့စခဲ့တယ်စစ်တပ်ထဲရောက်လာရင်ရောမျက်စိပိတ်ထားတာပြီးတာပေါ့နော်မျက်စိလုံးဝဒီကမမြင်ရအောင်ပိတ်ထားတလားလို့ပါအခြေအနေအထိပေါ့နော်အမေရိကန်တီထောင်စုမှာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအစီအစည်းအဝေး
င်ခဲ့ပါတယ်ဒီကြေညာချက်မှာအမေရိကန်တည်ထောင်စုနဲ့အတူယူကရိန်း၊အဇာဘိုင်ဂျန်၊ဘင်္ဂလားဒေ့ရှ်၊ကိုဆိုဗို၊စိုက်ပရက်စ်၊လက်ဘနွန်၊ဂျတိန်၊ဂျော်ဒန်၊ဂျော်ဂျီယာ၊မာရှယ်အိုင်လန်ဒ်စ်နဲ့အာရဗ်စဘွားများနိုင်ငံတွေကပူးတွဲပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ရှင
်။မတ်အင်ဂျင်နီယာပြောပြသွားတာပါ။အခုလို့မြန်မာနိုင်ငံနဲ့ပတ်သက်လို့ဘာသာရေးဆိုင်ရာစိုးရိမ်မကင်းရင်ကြောက်ကြမှုတွေရှိနေချိန်မှာပဲတခြားလူခွေရေးဆိုင်ရာချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာလူခွေရေးတွေချိုးဖောက်ခဲ့တဲ့မြန်မာအစိုးရနဲ့စစ်တပ်ကိုဖိအားပေးရယူဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကိုတွေ့ဆုံပြီးကရင်တိုင်းဒေသတွေခံစားနေရတဲ့အခြေအနေကိုတင်ပြခဲ့တဲ့အကြောင်းကရင်ကုန်စည်ဘဝအကောင်းဆောင်တခုဖြစ်တဲ့ဗိုလ်ချုပ်နဒါပုံမြာကပြောပါရတယ်။အမေရိကန်ရောက်ကရင်တိုင်းဒေသတွေစုဝေးပြီးအမေရိကန်လွှတ်တော်အဆောက်အဦရှိမှအင်အားပြစုဝေးခဲ့တဲ့ပွဲကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကိုငင်းညံ့ရဲ့တင်ပြချက်ကိုနှားဆင်ကြည့်ပါခင်ဗျာ
။လက်နက်ကင်ပြည်ပခါတွေဖြစ်ပွားနေတာအနည်း80ကျော်ရှိနေပြီဖြစ်တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေရဖို့အတွက်အမေရိကန်အစိုးရအနေနဲ့ဖိအားပေးကူညီဖို့ကရင်တိုင်းဒေသတွေဥဆောင်တဲ့အင်အားပြစုဝေးပွဲတစ်ခုကိုဇူလိုင်လ22ရက်နေ့တနင်္လာနေ့မှာအမေရိကန်လွှတ်တော်ရှိမှပြုလုပ်ခဲ့ပါတယ်။အဲဒီအခမ်းအနားမှာမိန်ကွန်းပြောကြားခဲ့ပြီးအမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ကရင်ကိုယ်စားလှယ်အဖွဲ့ကိုဥဆောင်သူတဦးဖြစ်တဲ့ဗိုလ်ချုပ်နဒါပုံမြာကVOA ကိုအခုလို့ပြောပါတယ
် want to talk to the international community about our people and also not only the suffering of our people are going through genocide and ethnic cleansing
နိုင်ငံတကာအတိုင်းအဝိုင်းကိုကျွန်တော်တို့လူတွေအကြောင်းပြောပြချင်ပါတယ်ကျွန်တော်တို့လူတွေဒုက္ခတွေခံစားနေရတာမကလူမျိုးတုံးတပ်ဖြတ်တာလူမျိုးစုအလိုက်ရှင်းလင်းတာခံနေရပါတယ်ဒါကြောင့်ကျွန်တော်တို့လူမျိုးတွေရဲ့ဒုက္ခတွေကို American အစိုးရနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုလာပြီးပြောပြတာပါကျွန်တော်တို့လူကျင်တာကလွတ်လပ်ခွင့်ဒီမိုကရေစီနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလိုချင်တာပါ။နိုင်ငံတစ်ခုအနေနဲ့အတိအမှတ်ပြုမခံရပေမဲ့တခြားလူတွေကကျွန်တော်တို့ကိုအတိအမှတ်ပြုစေချင်ပါတယ်
။အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကတုံ့ပြန်မှုကလည်းကောင်းမွန်ပြီးမြန်မာအစိုးရကိုဆက်လက်ဖိအားပေးဖို့အရေးယူတန်းခတ်ဖို့နဲ့ကရင်တိုင်းဒေသတွေကိုလည်းဆက်လက်ကြံ့ကြံ့ခံရင်ဆိုင်ဖို့တိုက်တွန်းသွားမယ်လို့ဗိုလ်ချုပ်နဒါဘုံမြကပြောပါတယ
်။ So and also we encourage our people to be persistent as well. Freedom is not free.
ကျွန်တော်တို့လူတွေကိုကြံ့ကြံ့ခံရင်ဆိုင်ဖို့တိုက်တွန်းပါတယ်လွတ်လပ်ခွင့်ကအလကားမရပါဘူးကျွန်တော်တို့ဆက်လက်လှုပ်ရှားရပါမယ်လူတွေကိုဆက်လက်တွေ့ဆုံပြီးတနေ့တော့လွတ်လပ်ခွင့်ရမှာပါအမေရိကန်အစိုးရအနေနဲ့ဗမာအစိုးရကိုဆက်လက်ဖိအားပေးစေလိုပါတယ်အရေးယူတန်ခတ်ဖို့နဲ့ထောက်ပံ့ကူညီမှုတွေမလုပ်ဖို့နဲ့လူခွေချိုးဖောက်မှုတွေရပ်တန့်စေဖို့ပါစစ်ရာဇဝတ်မှုကျူးလွန်တဲ့စစ်ဗိုလ်ချုပ်တွေကိုလည်းနိုင်ငံတကာရာဇဝတ်တရားရုံးကိုတရားစွဲဆိုတင်ပို့တာတွေလုပ်စေချင်ပါတယ်
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံတကာကစောင့်ကြည့်နေပြီးတနိုင်ငံလုံးဆိုင်ရာအပြည့်အခက်ရပ်ဆဲရေးစာချုပ် NCA မှာလက်မှတ်ထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ဟာလည်းတရားဝင်ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်ဖို့ရက်ဆိုင်ထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေပြီးတော့ NCA ဟာလည်းအလုံးမဖြစ်ဘူးလို့အခုလိုစုဝေးပွဲမှာတက်ရောက်မိန့်ခွန်းပြောကြားခဲ့တဲ့မင်းနီဆိုတာပြည်နယ်ကကရင်လူငယ်တဦးဖြစ်တဲ့ Thomas Chu ကပြောပါတယ
်။ Five bracket show you that the NCA is not working.It is failing. Why? What is it is?
ဒါပေမဲ့လည်းကျွန်တော်ပြောနိုင်တာက NCA ကအလုံးမဖြစ်ပါဘူး။ကြာဆုံးနေပါပြီ။ဘာလို့လဲ။ဘာလို့ NCA ကကြာဆုံးနေရတာလဲ။ဒေတာကန်တွေပညာရေးကျန်းမာရေးတွေပိုရပြီးတော့သူတို့ဘဝတွေတိုးတက်ကောင်းမွန်ဖို့အခွင့်အရေးတွေမရပဲစန့်ကျင်ဘက်တွေဖြစ်နေပါတယ်။စီးပွားရေးစီမံကိန်းတွေလာလုတဲ့အတွက်ညီတွေအသိန်းခံရပါတယ်။ဒေတာကန်တွေကသူတို့ပတ်ဝန်းကျင်မှာဘာတွေဖြစ်နေတယ်လဲဆိုတာတိကျမသိကြပါဘူး။ဒါဟာအကြောက်တရားတွေကိုဖြစ်စေပါတယ်လို့ပြောသွားတာပါ။အပြည့်ရရေးလက်မှတ်ထိုးထားတဲ့အဖွဲ့ရင်းနဲ့လည်းမြမတက်မတော်ဟာစာချုပ်ကိုချိုးဖောက်ပြီးမြေပြင်မှာတိုက်ပွဲတွေဖြစ်ပွားတာမျိုးရှိတယ်လို့
တိုင်းရင်းသားတွေစီလုံးဖို့ကြိုးပမ်းခဲ့တဲ့အပြစ်ရစာချုပ်ဟာလည်းတိုင်းရင်းသားတွေအကြားသွေးကွဲအောင်လုပ်တယ်လို့ဖြစ်နေတယ်လို့ NCA အကြားဆုံးရတဲ့အကြောင်းကိုပြောခဲ့တဲ့သောမတ်စ်ချူကသူ့မိန့်ခွန်းထဲမှာပြောသွားပါတယ်။အခုလိုကရင်တိုင်းရင်းသားတွေသွေးစည်းညီညွတ်ရေးအင်အားပြစုဝေးတာဟာ2018ခုနှစ်ခရဲကစခဲ့တာမှဒီနှစ်ဟာတတိယအကြိမ်မြောက်ဖြစ်ပြီးအင်အား4-500လောက်တက်ရောက်ခဲ့ပါတယ်။ကရင်အင်္ဂလိပ်နှစ်ဘာသာနဲ့မိန့်ခွန်းတွေပြောကြခဲ့သလိုကရင်ရိုးရာအကတွေလည်းကခဲ့ကြပြီးသချင်းတွေလည်းတီဆိုခဲ့ကြပါတယ်ခင်ဗျာ
။ကိုငင်းချင်းတင်ပြသွားခဲ့တာပါဆက်လက်ပြီးနိုင်ငံတကာသတင်းတော်တပုတ်ကိုလည်းနားဆင်ရပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေချုပ်ငြိမ်းရေးအတွက်အဖြေရှာဖို့အမေရိကန်နဲ့ပါကစ္စတန်နိုင်ငံအနီးကလက်တွဲလှုပ်ဆောင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အီမရာခန်နဲ့တနင်္လာနေ့ကသမ္မတအင်ဖြူမှာတွေ့ဆုံပွဲပြီးပြောကြားခဲ့ပါတယ်။အပြည့်အစုံကိုဒေါ်ကမြူသက်ကပြောပြပေးမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်တို့ဟာတနင်္လာနေ့ကပရမဆုံးအချိန်ဖြစ်တဲ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံပွဲမှာအာဖဂန်နစ္စတန်အရေးနဲ့အိန္ဒိယအရေးကိုဦးစားပေးပြီးဆွေးနွေးခဲ့ကြတာပါ။တာလီဘန်တွေကြောင့်မတည်မငြိမ်ဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေကိုလျှော့ချနေတယ်လို့အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်အင်္ဂလိပ်ပါကစ္စတန်နဲ့အနီးကပ်လက်တွဲဆောင်ရွက်နေတယ်လို့သမ္မတထရမ့်ကအင်ဗျူရဲ့အိုဗယ်ရုံးခန်းမှာသတင်းတောက်တွေကိုပြောပါတယ်။
Reduced our number of troops there by quite a bit. We are continuing to reduce troops in Afghanistan. We're working with Pakistan.
Afghanistan မှာရှိတဲ့ American တပ်တွေကိုချော့ချခဲ့ပါတယ်။ဆက်ပြီးတော့လည်းချော့ချဖို့လုပ်နေပါတယ်။ Taliban တွေနဲ့သဘောတူညီချက်ရနိုင်ဖို့ကျွန်တော်တို့က Pakistan နဲ့ရောအခြားအဖွဲ့တွေနဲ့ပါလက်တွဲပြီးလှုပ်ဆောင်နေပါတယ်။ဘာဖြစ်လာမလဲဆိုတာစောင့်ကြည့်ရမှာပါ။
Afghanistan နိုင်ငံငြိမ်းချမ်းရေးဟာ Pakistan နိုင်ငံအတွက်တိတ်ကိုအရေးပါနေတယ်လို့ဝန်ကြီးချုပ်ခမ်းကပြောပါတယ်။တကယ်တော့အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့ကြားမှာမိုင်1500လောက်ရှိတဲ့နယ်နိမိတ်နဲ့ခြားထားတာဖြစ်ပြီးအဲ့ဒီနယ်စပ်ဒေတာတစ်လျှောက်မှာအကြမ်းဖက်စစ်ပွဲကိုနှစ်ပေါင်း15နှစ်လောက်ဆင်နွှဲနေရတဲ့အတွက်ပါကစ္စတန်နိုင်ငံသား9000လောက်တေဆုံးခဲ့ရတယ်လို့နိုင်ငံစီးပွားရေးကလည်းဒေါ်လာဘီလျံ150ကျော်လောက်ဆုံးပါခဲ့ရတာဖြစ်ပါတယ်။ဒါကြောင့်အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးကိုတခြားသူတွေထက်ပါကစ္စတန်ကအလိုလားဆုံးဖြစ်နေပြီးအမေရိကန်ရဲ့အခုလိုလှုပ်ဆောင်မှုကြောင့်အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်သဘောတူညီချက်ရဖို့နှိစက်နေပြီလို့ဝန်ကြီးချုပ်ခမ်းကပြောပါတယ
် This is the closest we've been to a peace deal in Afghanistan and there is no military solution in Afghanistan there is no military solution because as the president says if you go all out military there will be millions
Afghanistan မှာငြိမ်းချမ်းရေးသဘောတူညီချက်ရဖို့အတော့ကိုနှိစက်နေပြီဆိုတာတွေ့ရမှာပါ Afghanistan ငြိမ်းချမ်းရေးအတွက်စီရင်နဲ့အဖြေရှာဖို့မလိုပါဘူး။အကြောင်းလဲဆိုတော့သမ္မတထရမ့်ပြောသလိုပါပဲ။စီရင်နဲ့ဖြေရှင်းရင်တန်းနဲ့ချီပြီးတည်ချေကြရမှာဖြစ်ပါတယ်။ဒါကြောင့်အဖြေကတစ်ခုပဲရှိပါတယ်။လာမယ့်ရက်တွေအတွင်းအာဖဂန်နစ္စတန်အစိုးရနဲ့စကားပြောဖို့တာလီဘန်တွေကိုကျွန်တော်တို့တိုက်တွန်းနိုင်လိမ့်မယ်လို့မျှော်လင့်ထားတာဖြစ်ပြီးအဲဒီကနေနိုင်ငံရေးအရအဖြေထုတ်လာနိုင်မှာဖြစ်တဲ့အတွက်ငြိမ်းချမ်းရေးသဘောတူညီချက်ရဖို့တိတ်နီးနေတဲ့အကြောင်းကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံဟာအိန္ဒိယအာဖဂန်နစ္စတန်တည်ငြိမ်ရေးအပြင်နောက်ထပ်အိန္ဒိယတနင်္ဂနွေဖြစ်တဲ့အိန္ဒိယနဲ့ကက်ရှမီးယားဒေသမှာပဋိပက္ခတွေဖြစ်နေတာပါ။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာအိန္ဒိယနဲ့ပါကစ္စတန်အရေးကိုပါဆွေးနွေးခဲ့ကြတာဖြစ်ပြီးပါကစ္စတန်ဘက်ကအိန္ဒိယနဲ့ဆွေးနွေးပွဲတွေစတင်ခြင်းပေမဲ့ခက်ခဲနေကြောင်းနဲ့နိုင်ငံခြားပြည်လည်စီဖို့အတွက်သမ္မတထရမ့်ကပါဝင်ကူညီပေးနိုင်တယ်လို့မျှော်လင့်ကြောင်းလည်းပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်။သမ္မတထရမ့်ကလည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လုံးခဲ့တဲ့တရင်နှစ်ပတ်လောက်ကပဲစကားပြောခဲ့ရကြောင်းနဲ့ကက်ရှမီးယားအရေးသမ္မတထရမ့်ကဂျာဝင်ဆောင်ရွက်ပေးနိုင်မလားလို့သူ့ကိုမေးခဲ့ကြောင်းလည်းပြောပါလေ။ဒီကက်ရှမီးယားပြည်ထောင်ဟာနှစ်ပေါင်း80ကျော်လာပြီဖြစ်ပြီးအခုဒီမပြေလည်နိုင်သေးတဲ့အတွက်သူတို့နှစ်ဖက်စလုံးကအကူအညီတောင်းရင်လိုလိုလားလားလှုပ်ဆောင်ပေးပါမယ်လို့သမ္မတထရမ့်ကပြောပါလေ။
I think they'd like to see it resolved and I think you'd like to see it resolved and if I can help I would love to be a mediator.
ဒီပြဿနာကြီးလဲလာတာကိုအိန္ဒိယကမြင်နေတယ်လို့ပါကစ္စတန်ဘက်ကလည်းမြင်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်နှစ်ဖက်ကြားမှာဂျာဝင်ဖြန့်ဖြေးပေးမဲ့သူအဖြစ်နဲ့ကျွန်တော်အကူအညီပေးနိုင်ပါတယ်
။ပါကစ္စတန်နဲ့အမေရိကန်ပြည်ထောင်စုတို့ကြားမကြခင်လတွေအတွင်းဆက်ဆံရေးကမပြေမလည်ဖြစ်နေတာကြောင့်အခုဝန်ကြီးချုပ်ခမ်းမြတ်သမ္မတထရမ့်နဲ့တွေ့ဆုံမှုကနေအချိန်လေးပြန်ကောင်းလာဖို့အတွက်ပါကစ္စတန်အရာရှိတွေကမျှော်လင့်နေကြတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတော်တဲ့ရှင်များခင်ဗျာ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆက်လက်နားဆင်ရမယ့်အစီအစဉ်တွေကတော့အပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
သူနာနတ်တီတင်ဖို့မှုဟာဒီနယ်စကိတ်မှာအဓိကကြတာမူဆယ်လို့အဲတခြားနေရာမှာလဲဆိုတော့
တရုတ်မြန်မာမူဆယ်နေဆက်ကုံတွေကိတ်ကနာနတီတွေတရုတ်ဘက်ကအဝေရက်သွားတဲ့ကြောင့်နာနတီပေါ်ချိန်ဈေးကွက်ပြောင်းနေတဲ့အကြောင်းနားဆင်ကြရမှာပါဒီအစီအစဉ်အပြင်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောင်းထုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆုံးနဲ့ American တခွင်ကိုမကြာခင်နားဆင်ကြရပါမယ်ဒီစီနွေတွေကမှအရင်ဆုံးကမ္ဘာသတင်းတွေကရေးသားကြတဲ့မြန်မာအပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှိရင်အပေါ်မပြက်ကိုငိမ့်ချမ်းနဲ့အတူကောက်နှုတ်တင်ပြတာကိုနားဆင်နိုင်ပါပြီခင်ဗျာဇူလိုင်လ22ရက်ရက်စွဲနဲ့ Al Jazeera website မှာ Eric Paulson ရေးထားတဲ့မြန်မာပြည်ရဲ့ရက်ဆက်မှုတွေအတွက်အာဆီယံမတိကျင်အောင်ဆောင်နေလို့မရတော့ပါဆိုတဲ့သတင်းဆောင်မကလည်းကောက်နှုတ်တင်ပြလိုပါတယ်မြန်မာစစ်တပ်ကဦးဆောင်ပြီးရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာခွင့်သိမ်း4,500ကိုအရမမောင်းထုတ်ခဲ့တာအခုနှစ်နှစ်နီးပါးရှိလာပြီမဲ့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြတဲ့ဟာအခက်အခဲဆုံးနဲ့လက်အဝင်ဆုံးဖြစ်လာပုံပေါက်နေပါတယ်ဆိုပြီးအစကြေးရေးသားထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒုက္ခသည်တန်းကျော်ကိုလက်ခံထားရပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စိတ်ရှည်တည်ခံမှုနဲ့ဒုက္ခသည်တွေအတွက်သုံးစွဲရတဲ့အရင်းမြစ်တွေနှက်ပါလာနေပြီဖြစ်ပါတယ်စာရေးသူအနေနဲ့မကြာခင်ကမှမလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တွေနဲ့ Cox's Bazaar ကဒုက္ခသည်စခန်းတွေကိုသွားခဲ့ရမှာအဲ့ဒီစခန်းတွေရဲ့အခြေအနေသိဆိုးဝါနေပြီးရေရှည်နေနိုင်မှာမဟုတ်တာတော့သိရှင်းပါတယ်လို့ရေးသားထားပါတယ်။နေစရာနေရာတန့်ရှင်းမှုနဲ့ရေနဲ့ကြမ်းမရေးလို့အခြေခံလိုအပ်ချက်တွေရဖို့သိခဲရင်လုံးနေပါတယ်။အလုပ်လုပ်နိုင်ဖို့နဲ့ပညာရေးအတွက်အကူအညီပေးရေးအဖွဲ့တွေကတော့အားကိုးနေရပြီးဒီစခန်းမှာဒုက္ခသည်တွေရဲ့ဘဝတလန်းဖို့ပါခွင့်ရေးမှမရှိပါဘူး။ဒါကြောင့်သူတို့ကိုနေရပြန်လဲပို့ဆောင်ရေးကိစ္စဟာအရေးကြီးတဲ့ကိစ္စဖြစ်လာပါတယ်။ဒီလိုအခြေအနေမှာအာဆီယံရဲ့လူသားချင်းကူညီမှုဆိုင်ရာဘေးအန္တရာယ်စီမံခန့်ခွဲရေးညှိနှိုင်းကူညီရေးအဖွဲ့ရဲ့နေရပြန်ပို့ရေးအစီရင်ခံစာထွက်ပေါ်လာပါတယ်။ကျွမ်းကျင်သူတွေနဲ့လှုပ်ရှားတက်ကြသူတွေအကြားဒီအစီရင်ခံစာကိုကြိုးဆိုသူကနှဲပါလာပါတယ်။ဒုက္ခသည်တွေရဲ့စိုးရိမ်ပူပန်မှုကိုလစ်လျူထားတာဖြစ်လို့ပါလို့ဆိုပါတယ်။မြန်မာဆွေရနဲ့ရိုဟင်ဂျာဒုက္ခသည်တွေအကြသဘောထားကွာဟလွန်နေပါတယ်။နိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာနိုင်မှုအခြေခံဝန်ဆောင်မှုရပိုင်ခွင့်နဲ့အရေးကြီးဆုံးကလုံခြုံမှုနဲ့အကာအကွယ်ပေးဖို့အစီအစဉ်တွေကိုဒုက္ခသည်တွေကတောင်းဆိုထားခဲ့ပေမဲ့အစီရင်ခံစာကသူတို့မျှော်လင့်ထားတယ်လို့မဟုတ်ပဲနိုင်ငံသားဖြစ်မှုအကြောင်းမပါဝင်သလိုအခြေခံရပိုင်ခွင့်တွေလည်းပေးမထားဘူးလို့ရေးသားထားပါတယ်။အစီအရဒီအစီရင်ခံစာဟာမြန်မာအာဏာပိုင်တွေနဲ့ရိုဟင်ဂျာဒုက္ခသည်တွေအကြားယုံကြည်မှုဆိုင်ရာပြဿနာကိုလည်းဖြေရှင်းပေးမထားပါဘူး။လိုင်လျောပေးဖို့မြန်မာအစိုးရဟာအခုလိုညှင်းဆိုနေတော့ဘာတွေများဆက်လုပ်နိုင်မလဲဆိုပြီးလည်းစာရေးသူကမေးခွန်းထုတ်ထားပါဗျ။ American EU နဲ့ကနေဒါတို့ရဲ့မြန်မာစစ်တပ်ခေါင်းဆောင်တူးချင်းစီအပေါ်ခီးသွွာလာမှုပိတ်ပင်ထားတာဟာနေပြည်တော်အပေါ်လုံလောက်တဲ့ဖိအားဖြစ်မလာပါဘူး။ICC ကဖတ်တိုဘန်ဆိုရာကစုံစမ်းစစ်ဆေးရေးစတင်လုပ်ဆောင်ဖို့တောင်းဆိုထားသလို Islamic ပူပေါင်းဆောင်ရေးအဖွဲ့ OIC ကလည်းဒီကိစ္စကိုနိုင်ငံတကာတရားရေးအဖွဲ့ ICJ ကိုတင်ပြဖို့သဘောတူညီထားပါတယ်။ကုလသမဂ္ဂရဲ့အခြေလက်ရှာဖွေရေးမစ်ရှင်အဖွဲ့ကလည်းစုံစမ်းစစ်ဆေးမှုဆက်လုပ်နေပါတယ်။လူသားချင်းစာနာမှုကူညီထောက်ပံ့ရေးနဲ့နေရပြန်ပို့ရေးကိစ္စတွေမှာမြန်မာနိုင်ငံကိုပို့ပြီးမြင်သားတဲ့အထောက်ပံ့တွေပေးဖို့ကိုလည်း34ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာလည်းကြေညာဖို့ပြုခဲ့ပါတယ်။ဒီလိုကြီးကဲမှုဟာအာဆီယံအနေနဲ့ဒီကိစ္စမှာထိတွေ့ဆက်ဆံမှုဆက်လက်ရှိနေမယ်ဆိုတာကိုပြသနေပေမဲ့အာဆီယံရဲ့အစီရင်ခံစာနဲ့နေရပြန်ပို့ရေးလိုအပ်ချက်တွေအကြားခွာဟချက်တွေရှိနေတာကလည်းစိတ်ပူစရာဖြစ်နေပါတယ်။ အာဆီယံအနေနဲ့ကောက်ဆက်စ်ပဇာကဒုက္ခသည်တွေနဲ့ထိတွေ့ဆက်ဆံဖို့မြန်မာနိုင်ငံကိုတိုက်တွန်းရပါမယ်။ရခိုင်ပြည်နယ်အတွင်းအခြေအနေတွေတိုးတက်လာမှဒုက္ခသည်တွေနေရပြန်ရေးစဉ်းစားပါလိမ့်မယ်။မြန်မာဘက်ကလိုက်လျောမှုတွေလှုပ်လာစေဖို့ညှို့ပြီးခိုင်မာတဲ့တပ်ဦးတစ်ခုကတောင်းဆိုမှသာနေရပြန်ရေးကိစ္စပဲအသာစီးရလာမှာပါ။အခုအာဆီယံအဖွဲ့ဟာလမ်းစုံလမ်းကွာမှာရောက်ရှိနေပြီဖြစ်ပါတယ်။ဒီအစီအစဉ်ကစားကိုအာဆီယံကဘယ်လိုအကောင့်ထဲဖော်မလဲဆိုတာနဲ့ဒုက္ခသည်တွေလုံလုံခြုံခြုံနဲ့နေရပြန်ရေးဘယ်လိုအနှစ်သာရရှိတဲ့ဆောင်ရွက်မှုမျိုးတွေအာဆီယံကလုပ်မလဲဆိုတာကလာမယ့်လတွေနှစ်တွေအတွင်းအာဆီယံဘယ်လိုအခန်းကဏ္ဍကပါဝင်မလဲဆိုတာကိုဖော်ပြလိမ့်မှာဖြစ်ကြောင်းရေးသားထားကြောင်းပါခင်ဗျာ
ဆက်လက်ပြီးဇွန်လ22ရက်နေ့စွဲနဲ့ thediplomat.com မှာမြန်မာစင်ကာပူရေတပ်စစ်စင်ရေးလေ့ကျင့်မှုမှာဘာရီများပါတယ်လဲဆိုတဲ့ခေါင်းစဉ်ပါသတင်းဆောင်မတစ်ပုဒ်ကိုတင်ပြလိုပါတယ်အခုလအစောပိုင်းကစင်ကာပူနဲ့မြန်မာတို့အကြားပထမဦးဆုံးအချိန်ရေတပ်စီရေးလေ့ကျင့်မှုတွေလုပ်ခဲ့ကြတယ်ဆိုတာတရားဝင်ကြေညာခဲ့ကြတယ်ဆိုပြီးအစချီရေးသားထားပါတယ်ဒီလိုလေ့ကျင့်မှုဟာနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်မှုတစ်ခုလို့ပြောရမယ်တစ်ချိန်တည်းမှာပဲကာကွယ်ရေးရှုထောင့်အရာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နေတာတွေလည်းရှိနေတာတွေကိုမီးမောင်းထိုးပြနေတယ်လို့ဆိုပါတယ်စင်ကာပူသမ္မတနိုင်ငံရေတပ်တပ်ဖွဲ့ရဲ့ကြေညာချက်အရာစင်ကာပူရေတပ်ကစင်ရင်ရင်နစီဟာဂျိုတင်စီစဉ်ထားတဲ့အတိုင်းအိန္ဒိယပိုင်အက်ဒမန်နဲ့နီကိုဘာကျွန်းစုတွေကိုဝင်ရောက်ပြီးနောက်ရန်ကုန်မြို့အတွင်းဖြတ်ကျော်ဝင်ရောက်မှုလေ့ကျင့်ကန် passing exercise ကိုလှုပ်ဆောင်ခဲ့ကြောင်းရေးသားထားပါတယ်ဒီလို passing exercise လုပ်တာအပြင်စင်ကာပူတပ်မှုတွေဟာ AOR ရေတပ်စခန်းဌာနချုပ်အကြီးအကဲအပါအဝင်မြန်မာရေတပ်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့ကြောင်းဒီလိုရေတပ်တွေအကြပူးပေါင်းဆောင်ရွက်မှုဟာအခြေခံအဆင့်အဖြစ်သာဖော်ပြထားပေမဲ့ဒါဟာစင်ကာပူမြန်မာနှစ်နိုင်ငံပထမဦးဆုံးစီရေးပူးပေါင်းဆောင်ရွက်မှုဆိုတာသတိပြုစရာဖြစ်ကြောင်းဖော်ပြထားပါတယ်ဒီလိုစီရေးလေ့ကျင့်မှုဟာအာရှပစိဖိတ်ဒေသအတွင်းအမေရိကန်ရဲ့မိဖက်နိုင်ငံအဖြစ်ဒေသတွင်းပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့စင်ကာပူနိုင်ငံရဲ့အားထုတ်မှုတစ်ခုလည်းဖြစ်သလိုဒေသလုံခြုံရေးမှာလည်းပါဝင်ကူညီနေသူအဖြစ်စင်ကာပူနိုင်ငံအနေနဲ့ပြသခဲ့တာဖြစ်ကြောင်းရေးသားထားပါတယ်ခင်ဗျာ
ဆောရှိနေပြန်ပဒီဘိုလ်ချီကံဥပဒေပြင်ဆင်ရေးအတွက်ဖြစ်တော်ပူပေါင်းကော်မတီကတင်သွင်းထားတဲ့အကြံပြုချက်အစီအစဉ်အကိုအခုဇူလိုင်22ရက်နေ့တင်းလာနေကလွှတ်တော်တွေမှာပြန်လည်ဆွေးနွေးနေကြပြီဖြစ်ပါတယ်။ NLD ပါတီရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ကနေပြီးတော့ဘယ်လောက်ထိစွမ်းဆောင်နိုင်မလဲ။ဘယ်လောက်ထိလူတွေမျှော်လင့်ထားကြပါလဲ။တော်ရှင်တွေရဲ့အမြင်သဘောထားကိုသိလိုပါတယ်။ဒါကြောင့်မို့ဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ည Diet Delight Season မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြများလူတွေသွားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင် Diet Delight Season ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-332-382-994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စနေပြီမဲ့တော့ရှင်ကိုကြည့်ပါလိမ့
်မယ်။ VOA American တရက် Diet Leeline အစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ Diet Leeline စနေကအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-332-382-994 ဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွင်းနိုင်ပါတယ်။အခုအလှည့်ကြတာကတော့အပတ်စဉ် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာပါဒေါ်လလတန်က George Grow နဲ့အတူတင်ဆက်ပေးပါမယ
်ဒီနေ့မြန်မာတွေတင်ပြမယ့် Idiom အသုံးကတော့
Bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက BITE bite ကကြိုက်ထားတာ THE theBULLET bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုခိုက်ထားတာပေါ့ရှင်ဒီသုံးဆင့်တက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါလေတနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါလေ idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့ စိတ်ထိခိုက်စေမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအတုံးကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအတုံးရဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ When the demand was down, U.S. automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ဂျိတ်ဒီမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ဂျိတ်လုရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။ဒီရွေးအတွက်ထုတ်လင်းပေးနေတဲ့ဒေါ်လာလာတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့စီးပွားရေးကဏ္ဍအလှည်ပါတရုတ်မြန်မာနယ်စပ်အဓိကနယ်စပ်ကုန်သွယ်ရေးဂိတ်ဖြစ်တဲ့မူဆယ်နယ်စပ်ကနေနာနတီးတွေတရုတ်ဘက်ကအဝယ်ရပ်သွားတာကြောင့်နာနတီးပေါ်ကျေးဈေးကွက်ပြောင်းနေပါတယ်။တရုတ်ဈေးကွက်ကိုအားထားပြီးစိုက်ပျိုးခဲ့ကြတဲ့စိုက်ပျိုးရေးသမားတွေအတွက်ဘယ်လိုအထိနာစေသလဲဆိုတာကိုမူဆယ်နယ်စပ်ကတည်တည်ကုန်စည်တိုင်းလုပ်ငန်းရှင်တို့နဲ့ဆက်သွယ်ပြီးဒီပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထက်ကတင်ပြထားပါတယ်။
တရုတ်ကအခွန်ကောက်တယ်ဆိုတော့မဟုတ်တရုတ်ကတော့ငကိုတွေကတော့သူကဟိုဟာ import အခွန်တော့ရှိသေးတာဒါပေမဲ့အခုကသူကလုံးလုံးကိုပိတ်ချပလိုက်တာဒီဒါနတ်ဒီသူကသူ့နိုင်ငံထဲတင်သွင်းမှုကိုသူကပိတ်လိုက်တာ
ဆိုတော့ဆရာတို့ဒီမူဆယ်နေဆက်အခေကတခုပဲပိတ်လားတခြားဟာတွေရောအလုံးပိတ်လိုက်တာလားရှင
်သူနာနတ်ဒီတင်ဖို့မှုဟာဒီနေဆက်ကိတ်မှာအဓိကကြတာမူဆယ်လို့အဲတခြားနေရာမှာလဲဆိုတော့အဲဒီနည်းနည်းပပပင်ပို့တာတော့ရှိမှာပါလေအတိကပင်ပို့တာဒီ one day cake မှာပင်ပို့သူသူကျွန်တော်ပင်ပို့မှုတော့သူကပိတ်လိုက်တာသူအတိကတေယဝီထွက်ပေါက်ကဒီ cake ပေါက်ကိုဒီ cake ပေါက်ကိုပိတ်လိုက်တာနဲ့ကိုသူကတော်တော်ပိတ်လိုက်တယ်လို့ဖြစ်သွားတာ
တရုတ်ဖက်ကကျူတင်အကြောင်းမကြားပဲနဲ့ရုတ်တရက်ပိတ်ချပစ်လိုက်တာလားဒါမှမဟုတ်အကြောင်းကြားပြီးမှအချိန်ပေးပြီးမှပိတ်တာပါလားရှင
်အကြောင်းကြားပြီးပိတ်တယ်ဆိုတာလဲအချိန်ပိုင်းမှာပဲရက်ပိုင်းပဲတရက်နေ့ရက်ဒါပြီးတော့ကိုပိတ်လိုက်တာပါအ
ဲ့တော့ဆရာကျမစိုးရိမ်တာကဒီနနက်သီးတွေကတရုတ်ဖက်ကိုပို့ဖို့ဆရာတို့ဈေးကွက်ထဲမှာရောက်နေတဲ့အချိန်ဟိုဘက်ကရုတ်တရက်ပိတ်ချလိုက်တော့နနက်သီးတွေတောင်တင်တဲ့သဘောများဖြစ်သွားပါသလားဒီကုန်စည်ကြတော့လေ
ရုတ်တရက်အချိန်မှာတော့သူကတောင်တင်သွားတာတောင်တင်တယ်ဆိုတော့အနေသားကြတော့ဘယ်လိုဖြစ်လဲဆိုဒီနနတ်ဒီပို့ကုန်နနတ်ဒီသူကထွက်ရှိတဲ့ဒေသကဒီနယ်စပ်မြင်းကြောင်းနဲ့ဒါကတ်နေတာပေါ့ဥမာဒီဘောလာရှိပြီးတယ်ဆိုတော့တင်းကြကြချင်းတော့သူတို့ကတော့ဒါမကူးစွတ်သေးပဲနဲ့ခဏတော့အချိန်လေးစောင့်ကြည့်လို့ရတယ်ဒါပေမဲ့တောင်တင်တယ်ဆိုတာသိတော့များများမဟုတ်ဘူးပေါ့နော်နည်းနည်းပါးပါးတောင်တင်နေတဲ့ဟာတွေလို့သူကအဲ့မှာဒေသတွင်းမှာလက်လီပြန်ရောင်းတာတော့ရှိတယ်အဲ့ပြက်နာအကြီးကြီးမှာပြည့်ခဲ့တာပါလဲဆိုအဲ့ဒီနေ့ကစထွက်တာ။စထွက်တဲ့အချိန်မှာသူကသိပြီးပမာဏမများသေးဘူးပေါ့နော်။အဲ့ဒါကြောင့်သူစစချင်းပြိတဲ့အချိန်မှာတော့ဒီလိုကားအစီးအများကြီးလေလို့မျိုးတောင်းတင်တာတော့မရှိဘူးပေါ့။အဲ့မဲ့ရေရှည်မှာတော့ဒါဒီနနတီးတွေကတော်တော်များများထွက်ရှိမဲ့သဘောတွေရှိတော့နော်။
ကုန်းတွေကမဝယ်ခြင်းလို့ပိတ်တာလားအစိုးဒီယူနန်ဆိုရဘက်ကပိတ်တာလားသူကဘလို့သဘောနဲ့ပိတ်တာပါလဲ
အခုပိတ်တာကဘဟုအစိုးရလက်အောက်မှာရှိတဲ့သူရဲ့အကောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လည်းသူကဟိုဘာခေါ်လဲဆိုတော့တရုတ်ဖက်က AQSIQ ခေါ်တာပေါ့နော်သူရဲ့အရေးအသွေးထိန်းချုပ်ရေးနဲ့နောက်ပြီးတော့ဟိုဘာခေါ်မလဲယောဂါတားစီရေပေါ့ကျွန်တော်ဖက်ပြ FBA လို့မျိုးပေါ့နော်အစားအသောက်ထိန်းသိမ်းကုတ်ကဲရေးဌာနကပြည်ဝင်အစားအသောက်ထိန်းသိမ်းကုတ်ကဲရေးဌာနလို့ခေါ်အောင်ပေါ့နော်အဲ့ဒီကပိတ်လိုက်ပိတ်လိုက်တယ်ဆိုရင်အနေဒါဒါကတော့ကျွန်တော်ဆိုလိုတာအဲ့လိုမျိုးပိတ်မယ်ဆိုရင်လည်းကျွန်တော်ဒီကတင်ပို့တဲ့နာနတ်ပြီးတွေကအာဒီဟာဘုဒ္ဓဆေးတက်ခြင်းတက်ပြများနေလို့လားစားသုံးရမသိလို့လားဆိုတော့အဲ့ဒါမျိုးလက်ခံလို့ရတယ်တောက်ချောက်ဟာနိ90 30လောက်ဒီပို့နေတဲ့ပစ္စည်းတစ်ခုကိုရုပ်ရက်အဲ့လိုမျိုးသိပြီးတော့ခိုင်မာတဲ့အကြောင်းရင်းမရှိဘဲနဲ့ပိတ်တယ်လို့ယူဆရတယ
်။အဲ့တော့ဒီအခုနနတ်သီးတောင်သူတွေအတွက်ရောဘလောက်ထိခိုက်နစ်နာပါသလဲရှင်ဘလောက်ပမာဏလောက်ရှိပါလဲ
။နလောက်ပဲပြောဖို့စောသေးတယ်အခုပိတ်လိုက်တယ်ဆိုတာခုနကပြောလို့သူကအစပိုင်းပဲရှိသေးတာ ပမာဏကြီးခိုင်မြင့်တာမှုပမာဏကတော့ရေးဖြေမှာသူကပေါ်လာမှာပေါ့လေနော်နာနတ်တရားအခုဒီရက်ပိုင်းတွေကစပြီးအထွက်များလာလိမ့်မယ်အထွက်များများလာတယ်လို့ဒါကြီးခိုင်မြင့်တာမှုကရှိတာအဲ့လိုမျိုးတော့ရှိတော့အနောက်ပိုင်းဒီတော့များလာပြီးတော့အဲ့ဒီမှာတင်ပို့မှုလမ်းကြောင်းကပိတ်ဆို့နေတယ်ဆိုရင်ဒါမှမဟုတ်ရင်တင်ပို့မှုလမ်းကြောင်းကရှင်းမြောင်းသွားတယ်ဆိုရင်ဒါပုံကြစရိတ်တွေလည်းများလာမယ်နောက်ပြီးတော့တင်ပို့မှုမရှိဘဲနဲ့ဒီအပုံနာတွေထွက်လာမယ်ဆိုရင်ဒါတပြေးပြေးနဲ့တင်ပို့မှုပမာဏပုံများလာမယ်ပေါ့လေနော
်ဒီစိတ်တလုံးတရက်တို့တခွားတို့ဖရဲတို့ပေါ့နော်ဒီဟာတွေဈေးကွက်ရောက်တော့ရောသေးချာပါရဲ့လားရှေ့လျှောက်ဈေးကွက်သေးချာမှု
ဒါတော့ကျွန်တော်တို့သေယုတ်ခက်က AQSI ကျုံနဲ့ကျွန်တော်နိုင်ငံငံသဘောတူညီချက်နော်လက်မှတ်ထိုးထားတဲ့အနေထား MOU ထိုးထားတဲ့အနေထားစာချုပ်စာညွှန်းနဲ့ကြည့်ရင်တော့ဒါကကျွန်တော်တို့ခိုင်မာမှုရှိပါတယ်ခိုင်မာမှုရှိမယ်လို့လည်းယူဆပါတယ်ဒါဆိုကျွန်တော်ဒီနေ့အဓိကဒီ QA ကွေးုံတွေကနေတင်ပို့နေတဲ့ဖေးတကွာအရေးကြီးတကွာမွေးနဲ့တော့အရေးကြီးလိုမျိုးအဓိကပုံနေကြတော့ခိုင်မာမှုရှိမှန်းလို့ကျွန်တော်ကအယူဆပါတယ
်အဲ့တော့အခုလောလောဆယ်ဒီနနတ်သီးကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာဆွေရဘက်ကတခုခုဟိုလှုပ်လာတာလောလောဆယ်သူတို့ဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုပြလာတာမျိုးရောရှိပါလားဆရာ
အခုလောဆယ်ဒါဒီ issue တခုဖြစ်လာရေဆိုရင်ကျွန်တော်တို့ဖဲတာလဲအဲစိတ်ဝင်စားမှုပြလာပါတယ်အများကြီးစိတ်ဝင်စားအာရုံစိုက်ပြီးတော့လုပ်နေတာလေကျွန်တော်မြင်ရကြားရတယ်ဘယ်မှာနိုင်ငံဥမာအပြင်ဒီကျွန်တော်တို့ဒီကျွန်တော်ဒီဟက်စီကွာစီပွားကူတန်းဝင်ကြီးဌာနစိုက်ကနေဒီတေယုတ်ဆက်တို့အတေယုတ်ဆက်တို့သူကဆက်တွေ့ပြီးတော့ဒါညီနိုင်ဆောင်ရနေ
အစိုးရဘက်ကရောဒီနေဆက်ကုံသွဲရေးမှာဒီလိုဖြစ်နေတဲ့ကိစ္စကိုဘလောက်များစိတ်ဝင်စားမှုရှိပါသလဲဘလောက်ကူညီပါသလဲရှင်ဆရာ
ဟိုကျွန်တော်တို့အစိုးရကလည်းဒါအခုလက်ရှိအစိုးရအနေနဲ့လည်းဒီကိစ္စတွေကိုမှသူကစိတ်ဝင်စားမှုတော့ပြပါတယ်စိတ်ဝင်စားမှုရှိပြီးတော့စူးစမ်းမှုလည်းရှိတယ်နောက်ပြီးတော့ဟိုသူတက်ဆိုင်ရာဝန်ကြီးဌာနအဲလိုမျိုးကဒီဘောကူတန်းဝန်ကြီးဌာနတို့လိုမျိုးကတော့ဒါအောက်ခြေမှာအပေါ်မှာတော့အတောက်ချောက်တော့ဟိုညီနိုင်ဆောင်ရနေတယ်လို့ကြားတာပဲဒါပေမဲ့အာယုံဆိုင်ကြီးလှုပ်ဆောင်မှုအပိုင်းကတော့အဲဒီအာယုံဆိုင်ကြီးလှုပ်ဆောင်မှုဆိုတာတဲ့သူကဖြစ်ပေါ်လာတဲ့အကျိုးကျေးဇူးကိုပဲကြည့်ရမှာပေါ့နော်လောလောဆယ်တော့တိတ်ပြီးတော့အရင်ကနဲ့ထူးတခြားပြောင်းလဲတိုးတက်လာတာတော့မရှိသေးပါဘူး။ဒါမှတိဖက်ပို့ပြီးတော့အာယုံဆိုင်ပြီးတော့ဒါဆောင်ရွက်ဖို့လိုတယ်။ဒါကျွန်တော်တို့ဒီလိုကြည့်ပေါ့နိုင်ငံအစိုးရချင်းပို့ပြီးအားထည့်ဆောင်ရွက်ရမယ်အပိုင်းကြီး
မတ်တင်ကြီးထရဲ့စီပွားရေးကဏ္ဍတင်ပြချက်ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်းApple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့ဆိုင်ပါတယ
် VOA American အသံလမ်းထွန်းဌာနကထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတုတ္တဆောင်လေး American တခွင်ကိုနားဆင်ကြရပါဦးမယ်။ကိုအောင်အောင်ကတင်ဆက်ထားပါရခင်ဗျာ
။ Washington DC ရဲ့အမျိုးသားရင်းမြစ်မှာရှိတဲ့ Korea စစ်ပြန်စစ်မှုဒဏ်တွေရဲ့အောက်မြေဘွယ်အမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇန်နဝါရီလ29ရက်နေ့မှာဆောက်လုပ်ခဲ့တာပါ။သုံးနှစ်ကြာ Korea စစ်ပွဲမှာပါဝင်ခဲ့တဲ့ American တပ်ဖွဲ့ဝင်5.8 တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆောက်လုပ်ခဲ့တာပါ1950ဇွန်လ25ရက်နေ့ကနေ1953ဇွန်လ29ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန် 36,594 ဦးကျဆုံးပြီးတော့အဲ့ဒီထဲက8,100ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်33,284ဦးကတော့ဒဏ်ရာရခဲ့ပါတယ်ဒီထိမ့်မဲ့နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်အရက်9ပေလောက်ရှိတဲ့ရုပ်တုပေါင်း16ရုပ်ကိုအဲ့ဒီအထိမ့်မဲ့နေရာအလယ်လောက်မှာစိုက်ထူထားပါတယ်ကြီးတက်က14ဦးမရင်းတက်က3ဦးရေတက်နဲ့လေတက်က2ဦးစီတို့ကိုကိုစားပြုစိုက်ထူထားတာပါကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တုတွေကြားမှာခြုံနှွဲပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်ထားပါတယ်ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွင့်နေတဲ့ပုံတရံလဲဖော်ထားပါတယ်။ဒီကင်းတောက်အဖွဲ့မှာဆက်သွေးရေးသမားစေမှုစသူတွေလည်းပါဝင်ပြီးတက်ဖွဲ့တာဝန်အလိုက်တနတ်မျိုးစုံကင်ထားကြပါတယ်။အဖွဲ့ခေါင်းဆောင်တွေတချို့ကတော့ကာပိန်တနတ်တွေကင်ကြပါတယ်။ရုပ်တုတွေရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းဓာတ်ပုံပေါင်း 2,400 ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။အဲဒီပုံတွေထဲမှာကြီးရီလီနဲ့မရင်းကုန်းရီတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေရဲ့ပုံတွေကမ်းခြေစောင်းတက်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်။ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းတရံပေါ်နေပြီးခဝဲဝဲကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်တန်းတွေရဲ့ပုံစံမျိုးဖော်ကျူးထားတာပါ။ဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လုပ်ထားတာကြောင့်လေရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဒါဟာ38လကြာစစ်ပွဲအထိမ်းအမှတ်အနေနဲ့ဖြစ်ပါတယ်အဲ့ဒီနိုင်ငံရဲ့ဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ကျိုးပန်းအထောက်အမှုတွေမှာအင်အားဖြည့်ဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမည်ကိုရေးထိုးထားပါတယ်ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့ဆက်ဝိုင်းပုံကာထားတဲ့အထိမ်းအမှတ်ရေကန်ငယ်တစ်ခုရှိပါတယ်။အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-books စာအုပ်တွေ podcast radio အစီအစဉ်တွေကိုလက်ကင်ဆဲဖုန်းကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ့်စာအုပ်ကိုကြိုက်ပြီးတော့ဖတ်ရှုရတာကိုကြိုက်နေသက်ဆဲပါဒါကြောင့် American ပြည်အောင်စုကတချို့မျိုးတွေမှာစာအုပ်စင်ငယ်လေးတွေကိုရက်ွက်ထဲကလမ်းတွေမှာစိုက်ထူပြီးစာအုပ်ချစ်သူတွေကြားအပြန်အလှန်အလဲလဲလှုပ်ပြီးဖတ်ရှုကြပါတယ်။မြို့တော်ဝါရှင်တန် DC ကစာအုပ်စင်လေးတွေအကြောင်းကိုပြောပြပါမယ်။အသက်9နှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖတ်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်သားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ်
။ They help you learn.
ဆာဘတော့ဘူးပြတာရတယ်လေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အမီးရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုတ်ထည့်နိုင်ပါတယ
် Little Free Library အဖွဲ့ဟာစာဖတ်ဖြစ်အောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်အလှန်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်စာအုပ်စင်ရင်ကျေးမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနင်္ဂနွေပိုင်းဆောက်လို့လူတန်းလာကြပါတယ်။စာအုပ်စင်အလူရှင်လည်းဖြစ် Little Free Library အဖွဲ့ဝင်လည်းဖြစ်တဲ့သတင်းတောက် Kat Lizaroff က
I had seen Little Free Libraries all around in other neighborhoods.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ရင်ဝန်ကျင်မှာစာအုပ်တွေငားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူဆောက်လုပ်ခဲ့တာပါစာအုပ်အလွယ်တကူငှားရမ်းဖတ်ရှုလို့ရတာကြောင့်လေလူတန်းသူတွေပေါ်ရတယ်စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ
် A neighbor from a couple of streets over contacted me to ask whether
နန်းနလန်ချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါလေ
။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူတန်းနိုင်ခဲ့ပါတယ်။အကြောင်းတစ်ကြောင်းမှာဆိုရင် Main Click ကင်းတော့အတင်းကလည်းစာအုပ်စင်တစ်ခုလူတန်းထားပါတယ်။ကင်းတော့အတင်းခေါင်းဆောင်တစ်ဦးဖြစ်တဲ့ Jennifer Conrad က
Readers become leaders.And Girl Scouts is really about fostering leadership.
ဆက်ပြီးရအောင်ဆောင်နေဖြစ်လာကြပါတယ်။ မိန်ကလေးကင်းထောက်တင်းစရာကလည်းခေါင်းဆောင်တွေဖြစ်လာအောင်တင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်
။အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြစ်တာတရားဝင်ကနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလျံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဇန်ဟောင်းဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ 9,000 ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလက်မကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြားခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလက်မအဖြစ်လူသိများပါတယ်
ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇင်ဟောဝါအကြွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေသလိုဖောက်လုပ်ထားတာပါ။လမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်။
နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါ။ဒါပေမဲ့လည်းခဏအချိန်မှာအမေရိကန်ပြည်ထောင်စုဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲဒီလိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး။
ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကြတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်ကျမရဲ့ကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါရဲ့ကွာ
။ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်တဲ့အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA American အသံရ2019ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်အစားဆုံးကို Line to Meter 16 19 42ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနက်ဖက်အစီအစဉ်ရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ကကြေညာပေးပါမယ
်။ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေမှာလူစုကိုင်းဝင်တွေလို့ယူဆရသူတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီတန်ရာရခဲ့ပြီးဒီလိုတိုက်ခိုက်မှုပေါ်မှာစိတ်ဆိုးဒေါသထွက်နေကြပါလေ။လူမှုကွန်ရက်တွေမှာတွေ့ရတဲ့လက်ကင်ဖုန်းနဲ့ရက်ယူထားတဲ့ဗီဒီယိုထဲမှာတော့ကဲဦးလူစုကိုင်းကရစ်ကလို့ဆွဆွဲပြောဆိုနေတဲ့အဖြူရောင်ဝတ်တိုက်ခိုက်သူတွေကဟောင်ကောင်ရဲ့ယထာဘူတာရုံတစ်ခုမှာခီးတယ်တွေကိုပိုက်လုံးတွေဒုတ်တွေနဲ့ရိုက်နှက်ခဲ့ကြတာပါ။တက်ဆိုင်သူအားလုံးတီဗီငင်းငင်းရှိကြဖို့အမေရိကန်အစိုးရကတိုက်တွန်းထားပြီးအရသားတွေကိုရာဇဝတ်ခိုင်းတာတွေကအုပ်စုဖွဲ့အကြမ်းဖက်တိုက်ခိုက်တာဟာအထူးစိုးရင်စရာဖြစ်တယ်လို့ပြောပါတယ်။ဟောင်ကောင်အစိုးရဘက်ကလိုအပ်တယ်လို့ကင်တွယ်ဆောင်ရွက်ပြီးရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးကျုပ်အစိုးရကအခိုင်အမာထောက်ခံကြောင်းကျုပ်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဟောင်ကောင်ရဲ့ပြည်တွင်းရေးကိုပြည်ပကဝင်ရောက်ဆက်ဖက်မှုတွေအကြမ်းမဲ့ဆွဆွဲမှုတွေကိုအပြင်းထန်ဆန့်ကျင်ကြောင်းလည်းတရုတ်အစိုးရကပြောဆိုပါတယ်။အကြမ်းဖက်မှုတွင်လူပေါင်း54ယောက်ဒဏ်ရာရပြီးတူကတော့စိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။ဗြိတိန်နိုင်ငံရဲ့နောက်တက်မဲ့ဝန်ကြီးချုပ်ရွေးချယ်ဖို့အတွက်မဲပေးမှုဟာတနင်္လာနေ့မှာပြီးဆုံးသွားပါပြီ။အမျိုးသားနှုတ်ကြားဒီရွေးချယ်မှုမှာအနိုင်ရဖို့များတဲ့ Boris Johnson ကဗြိတိန်ကိုဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေနှုတ်ထွက်ရေးလှုပ်ဆောင်မှာဖြစ်တယ်လို့ပြောဆိုချက်ပေါ်အပြစ်တင်ဝေဖန်မှုတွေတိုးလာခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson နဲ့လက်ရှိနိုင်ငံခြားရေးဝန်ကြီး Jeremy Hunt တို့နှစ်ဦးနဲ့ဘသူကနိုင်ငံနဲ့အာနာယာ Conservative Party ကိုဥဆောင်မယ်ဆိုတော့ကိုပါတီဝင်တွေကစာရိတ်ကနေတဆင့်မဲတွေကိုဒေတာဆန်တော်ချိန်ညနေ9နာရီအထိမဲထည့်နိုင်မှာဖြစ်ပါတယ်။မဲရသူကိုအင်ကာနေမှာကြီးညာမှာဖြစ်ပြီးသူကဗော်တဘူးနေမှာဝန်ကြီးချုပ်ထရီဇာမင်းကြီးကလွှဲပြောင်းယူလာမှာပါ။အီရန်ရဲ့အနောက်နိုင်ငံတွေကြားစီးရီးတည်မှမှုတွေကတနင်္လာနေ့မှာအမြင့်ဆုံးအနေအထားကိုရောက်လာချိန်မှာပဲအမေရိကန်နဲ့အီရန်တို့ကြားအပြန်အလှန်ဝေဖန်မှုတွေလှုပ်လာကြပါတယ်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကသတင်းအကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုက Mac Engine 9ဖြစ်ပြီး Engineer ကတော့ Dave Magnus ဖြစ်ပါတယ်။ကျွန်တော်ကတော့ Yemin Thorn ပါ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို Flying 2 Meter 18 Flying 2 Meter 19နဲ့ Flying 2 Meter 25တို့ကနေအတန်ပြန်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ချေးဇူးအထူးတင်ရှိပါရခင်ဗျာ။
This program has come to you from the Voice of America, Washington.